ေပေးစာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ပထမဆုံးပြောပြခြင်းတဲ့အကြောင်းအရာကတော့ထိုင်းနိုင်ငံမှာရောက်ရှိနေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအခက်အခဲတွေ့နေကြတဲ့အကြောင်းပါ။ထိုင်းနိုင်ငံမှာမြန်မာအလုပ်သမားတွေတန်းနဲ့ချီပြီးရှိနေပါတယ်။ဒီထိုင်းနိုင်ငံကိုရောက်ရှိနေတဲ့မြန်မာအလုပ်သမားတွေအနေနဲ့ပေါ့နော်နိုင်ငံကူးလက်မှတ်လုပ်ရပါတယ်လှုပ်လှုပ်ခွင့်လက်မှတ်လုပ်ရပါတယ်ကျန်းမာရေးအာမခံအတွက်ပေးချေရမျိုးရှိပါတယ်နောက်ပြီးတော့ဒီသူတို့အတွက်နောက်ထပ်ထပ်ပြီးတော့ဝင်ဖို့ပေါ့နော်ဖြစ်နေတဲ့ကိစ္စကတော့အသက်အာမခံကြီးထပ်မံကောက်ခံနေတာလို့အဲကျမတို့ RFA ကိုဒီမောင်ပုံညဆိုတဲ့အကောင့်ကနေပြီးပြောပြလာတာဖြစ်ပါတယ်လူတယောက်အတွက်အသက်အာမခံကြီးနဲ့ကျန်းမာရေးအာမခံဆိုတာလိုအပ်ပါတယ်အထူးသဖြင့်ပေါ့နော်နိုင်ငံရဲ့ခြားမှာသွားကြအောင်လှုပ်လှုပ်ကင်နေတဲ့သူတွေအတွက်ပို့ပြီးလိုအပ်ပါတယ်အဲ့ဒီမဲ့ဒီရွှေပြောင်းလို့တမားတယောက်နေနဲ့ဆိုရင်သူရရှိရဲ့လစာနဲ့သူတို့ရဲ့စာဝတ်နေရေးမှာပြန်လဲအသုံးပြုရတာနဲ့နောက်ပြီးတော့အလုံးလုံးကင်ခွင့်လက်မှတ်ကိုဈေးကြီးပြေးပြေးလောက်ကင်ရတာမျိုးနဲ့ဆိုရင်ဒီအသက်အာမခံကြီးတို့ဒီကျမ်းမာရေးအာမခံကြီးတို့ဆိုတော့သူတို့တော့ဝန်းဝင်ဖို့ဖြစ်နေတာပါသူတို့ဟာဒါတွေအတွက်ပေါ့နော်ငွေပေးချေပြီးွားလို့ရှိရင်အဲမြန်မာနိုင်ငံမှာကြန့်ရှင်းနေတဲ့သူတို့မိသားစုအတွက်ငွေမပေးပို့နိုင်ပါဘူးသူများနိုင်ငံမှာသွားရောက်လောလောကင်ပြီးတော့မိသားစုကိုပြန်ပြီးငွေမပေးနိုင်ဘူးဆိုတော့သူတို့အတွက်ကြီးမားတဲ့ပြဿနာတစ်ရပ်ပါပဲအဲသူတို့ကဒီအသက်အာမခံကြီးတို့ကျန်းမာရေးအာမခံကြီးတို့ကိုမပြောလို့ပဲပဲပေါ့နော်ဒီဈေးကြီးပေးပြီးတော့လုပ်ရတဲ့အလုပ်လုပ်ခွင့်ပါမစ်တွေအတွက်ကိုအစိုးရနှစ်နိုင်ငံအစိုးရတွေအနေနဲ့ညှိနှိုင်းပြီးတော့အလုပ်သမားတွေသက်သာခြောက်ချီရွေးကိုလှုပ်ဆောင်ပေးဖို့ဆိုပြီးတော့ဒီထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုစားမောင်ပုံညဆိုသူကကျမတို့ RFA ကိုစာရေးသားပေးဖို့တောင်းဆိုလာတာဖြစ်ပါတယ်ရှင်အေရီတိုင်းမြောင်မြို့နယ်စံပြကြေးရွာမှာဆိုရင်2018ခုနှစ်နဲ့2018ခုနှစ်တွေတုန်းကမိုးကြီးပြီးတော့သူတို့အေရီတိုင်းမြောင်မြို့နယ်စံပြကြေးရွာတောင်ပတ်အင်းထဲမှာရှိတဲ့လေကတရားပေါ့နော်အဲစဘာဆိုင်ထားတဲ့လေကတရားဟာရေကြီးနစ်မြုပ်ခဲ့ပါတယ်အဲ့လိုရေကြီးနစ်မြုပ်ခဲ့တဲ့လေကတွေအတွက်အစိုးရကနင့်နာချေးဆိုပြီးတော့တအေကကို2,500နှုန်းနဲ့ရောချေးပေးခဲ့တယ်လို့သိရပါတယ်ဒီလိုမျိုးရောကြေးပေးတဲ့အခါမှာပေါ့နော်ပထမတစ်ကြိမ်2018ခုနှစ်တုန်းကနင်းမြုပ်ခဲ့တဲ့လေကတွေအတွက်ပေါ့နော်ဒီလေကတရာလုံးကိုရောကြေးနင်းနာကြေးပေးခဲ့ပေမဲ့2018ခုနှစ်မှာဒုတိယတစ်ကြိမ်ထပ်မံနင်းမြုပ်တဲ့အခါမှာပေါ့နော်ရောကြေးနင်းနာကြေးပေးတဲ့အခါမှာဒီတောင်သူ53ပိုင်ဆိုင်တဲ့လေကတွေကကြန့်ရှိနေခဲ့ပါတယ်ဒီလိုမျိုးပေါ့နော်ဒီနင်နာကြီးမရဘဲနဲ့ကြံ့နေခဲ့တဲ့တောင်သူတွေကအဲသူတို့ကိုနင်နာကြီးပေးဖို့အတွက်မြေတိုင်းစီရီဒီမြောင်မျိုးနဲ့စိုက်ပျိုးရေးဦးစီးမှုကျေးလက်တာဝန်ခံနဲ့အုပ်ချုပ်ရေးမှုတွေကိုပြောကြားပေးမိသူတို့တွေကဘာမှသူတို့ကိုအဲရောကြီးနင်နာကြီးတစုံတရာပေးတာမျိုးမရှိတဲ့အတွက်ကြောင့်ပေါ့နော်ဒီနေပြည်တော်ကတာဝန်ရှိတဲ့ဝန်ကြီးဌာနအသီးသီးကိုတိုင်ကြားစာတွေပေးပို့ခဲ့တယ်ဆိုပြီးတော့တောင်သူတူကကျမတို့ RFA ကိုပြောကြားလာပါတယ်ဒီလိုမျိုးတိုင်စာပို့ပေးမယ်ပေါ့နော်ဘာမှလုပ်ပေးတာတွေမရှိသေးဘူးဆိုပြီးတော့ဒီကျမတို့ RFA ကနေတဆင့်ဒီဥစ္စာကိုဖြည့်ရှင်းပေးဖို့ဆိုပြီးတော့တောင်းဆိုလာတာဖြစ်ပါတယ်ရှင
်ကိုဘဝင်းကျင်ကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
အနာတဆိုးဝါမှုတွေကိုလူတိုင်းနေပါကြုံတွေ့ကြဖို့မှာပါအထူးသဖြင့်ညှော်နှံ့တွေဆိုလို့ရှိရင်ဒီအသက်အရွယ်ကြီးရင်သူတွေနဲ့ကလေးငယ်တွေဒီမရှူရှိုက်တဲ့အရာမျိုးတွေပါဒီလိုအနှံ့အသက်ဆိုးဝါးမှုတွေကိုနေ့တိုင်းနေ့ပါတာဒီအသက်ရှူသွင်းတဲ့အခါမှာအနှံ့ရနိုင်မယ်ဆိုလို့ရှိရင်ဘလို့တွေတောင်ဆိုးဝါးလိုက်မလဲပေါ့နော်ဒီလိုမျိုးအနှံ့အသက်ဆိုးဝါးမှုတွေကိုရန်ကုန်တိုင်းတကုံမြို့နယ်နဝတေးလမ်းမှာကြုံတွေ့နေရပါတယ်ဆိုပြီးတော့အဓိကလမ်းသားတဦးကကျမတို့ RFA ကိုစာနဲ့ဆက်သွယ်ပြောကြားလာပါတယ်ဒီတကုံမြို့နယ်တဲကအာထကတိတကုံကျောင်းရှိကမဟာတထင်းခြံဝင်းနေရပါတော့။ဒီညင်ညီတက်မှာဆိုလို့ရှိရင်တရားမဝင်လိုင်စင်မဲ့ရွှေတန်းစင်တဲ့လုပ်ငန်းကိုအကြီးအကျယ်လုပ်ကင်နေကြပါတယ်။ဒဂုံမြို့နယ်တဲကဒီအထက1ဒဂုံကျောင်းရှိကမဟာတထင်းမင်းခြံဝင်းတဲကညင်ညီတက်မှာဆိုရင်တရားမဝင်လိုင်စင်မဲ့ရွှေလုပ်ငန်းကိုအကြီးအကျယ်လုပ်ကင်နေပါတယ်။အဲ့ဒီတရားမဝင်ရွှေလုပ်ငန်းကြောင့်ထွက်ပေါ်လာတဲ့ဒီအနံ့ဆိုးပေါ့နော်ငရဲမီးစားတဲ့အနံ့ဆိုးတွေဟာဆိုလို့ရှိရင်အပေါ်ဓာတ်မှာနေတဲ့ဟိုတိုက်ခန်းပေါ်ပေါ့နော်အဲ့ဒီအပေါ်ဓာတ်ကတိုက်ခန်းပေါ်မှာနေတဲ့သူတွေကိုတော်တော်ဆိုးဆိုးဝါးဝါးအနံ့အသက်ပေါ့နော်ဟိုဖြစ်စေပါတယ်အဲ့ဒီအနံ့အသက်ကြောင့်ပေါ့နော်အသက်ရှူကျက်တာတွေခေါင်းကိုက်တာတွေမူးဝေတာတွေပေါ့နော်အဲ့လိုမျိုးတွေကိုတိုက်ခန်းမှာနေတဲ့သူတွေအကုန်လုံးကခံစားနေရပါတယ်ဆိုပြီးတော့ကျွန်တော် RFA ကိုဆက်သွယ်ပြောကြားလာတာပါတိုက်ခန်းမှာနေတဲ့သူတွေကစုပေါင်းပြီးတော့ပြီးခဲ့တဲ့ဖေဖော်ဝါရီလဇန်ပိုင်းလောက်တုန်းကမြို့နယ်စီပင်သာယာရေးအဖွဲ့နဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေကိုတိုင်ကြားလိုက်တဲ့အတွက်ကြောင့်မလို့သူတို့တွေကဒီတိုက်ခန်းမှာဒီလုပ်ငန်းကိုလုပ်ခွင့်မပြုဘူးဆိုပြီးတော့လာရောက်တားမြစ်ခဲ့ရရှိတယ်လို့သူကပြောပြလာပါတယ်။ဒါပေမဲ့အဲ့ဒီလုပ်ငန်းကရက်အနည်းငယ်လောက်ပဲရပ်တန့်သွားပြီးတော့အခုဖေဖော်ဝါရီလကုန်ပိုင်းလောက်မှာနေရောညပါပြန်ပြီးတော့လုပ်ကင်နေတဲ့အတွက်ကြောင့်မလို့ပေါ့နော်။ဒီငရဲမီးကထွက်လာတဲ့အနှံ့တွေကိုဒီတိုက်ခန်းနေသူတွေကနေရောညပါပေါ့နော်။အဲခံစားနေကြရပါတယ်လို့သူကပြောပြလာပါတယ်။ဒါကိုသက်ဆိုင်ရာကတင်းတင်းကြပ်ကြပ်ဆောင်ရွက်ပေးဖို့ကျမတို့ RFA ကနေတဆင့်ပြောကြားပေးပါဆိုပြီးတော့ရင်ဖွင့်ပြောကြားလာတာဖြစ်ပါတယ်ရှင
် RFA ကိုစာရေးပြီးပို့ခြင်းနဲ့ဆိုရင် RFA Barmis ရဲ့ Facebook Messenger ကနေဖြစ်ဖြစ် barmis@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ
တရုတ်နိုင်ငံမှာဆေးပညာသင်ယူနေတဲ့ကျောင်းသားတဦးကနောက်ဆုံးနှစ်ကျောင်းတက်ရောက်ဖို့ငွေကြေးမတက်နိုင်တော့တဲ့အတွက်ကြောင့်မလို့သူ့ကိုကူညီပေးကြပါဆိုပြီးတော့ကျွန်တော် RFA ကနေတဆင့်တောင်းခံလာပါတယ်။သူကတော့ကိုခိုင်ဝင်းဆိုသူကချင်းတိုင်းရင်းသားတဦးဖြစ်ပါတယ်။သူကချင်းပြည်နယ်ပလဝမြို့နယ်ဖတ်ချောင်းဝအုပ်စုရေတကွန်ကျေးရွာသားတဦးပါ။တရုတ်နိုင်ငံရင်းချွံမြို့မှာရှိတဲ့တရုတ်အစိုးရရဲ့စစ်တပ်ကတော်မှာပညာသင်ကြားနေတာဖြစ်ပါတယ်။9နှစ်ပညာသင်ကြားခဲ့ပြီးတော့အခု2020-2021ခုနှစ်မှာနောက်ဆုံးနှစ်ကိုတက်ရောက်ရမှာပါဒီတစ်နှစ်တက်ရောက်ပြီးွားလို့ရှိရင်တရုတ်နိုင်ငံရဲ့အသည့်အမှတ်ပြု MBBS ဆရာဝန်လက်မှတ်ကိုရရှိမှာဖြစ်ပါတယ်အဲ့ဒီ MBBS လက်မှတ်ရရှိပြီးွားပြီဆိုရင်မြန်မာနိုင်ငံရဲ့အသည့်အမှတ်ပြုဆရာဝန်လက်မှတ်ကိုသူကထပ်မံပြီးတော့ဖြစ်ဆိုရမှာဖြစ်ပါတယ်အရင်ကသူ့ရဲ့ပညာသင်ဈေးအတွက်သူ့မိဘတွေကထောက်ပံ့ပေးတာပါပလောက်ဝမှာဒီစစ်ပွဲရဲ့နောက်ဆက်တွဲစိုးကျိုးတွေကြောင့်ပေါ့နော်သူမိဘတွေဟာစီးပွားရေးမကောင်းတော့ဘဲနဲ့ဒီသူ့အတွက်ပညာသင်ဈေးကိုမထောက်ပံ့ပေးနိုင်တော့ပါဘူးဒီသူကဒီနောက်ဆုံးနှစ်တက်ရောက်ရမယ့်ပညာသင်ဈေးအတွက်ပေါ့နော်အကူအညီတွေလိုအပ်နေတာဖြစ်ပါတယ်ဒီ2020ဇူလိုင်လမှာသူသွားပြီးတော့ပညာသင်ရမှာပါနောက်ပြီးတော့ဒီ2021ခုနှစ်ဇူလိုင်လမှာသူ့ရဲ့ပညာသင်နှစ်ကပြီးဆုံးသွားမှာပါသူကအခုပေါ့နော်ပလောက်ဝကိုပြန်လဲရောက်ရှိနေပါပြီသူ့ရဲ့ပညာသင်ဈေးကတော့ American Dollar နဲ့တွက်မယ်ဆိုရင်ဒေါ်လာ6000ဝန်းကျင်ကျတဲ့မှာဖြစ်ပြီးတော့မြန်မာငွေနဲ့တွက်မယ်ဆိုလို့ရှိရင်ခန့်မှန်390နီးပါးဈေးရှိမှာဖြစ်ပါတယ်ဒီလိုမျိုးပေါ့နော်သူကပညာသင်ပြီးွားလို့ရှိလို့ရှိရင်ဒီဖွံ့ဖြိုးမှုနောက်ကျတဲ့သူ့ရဲ့ချင်းပြည်နယ်ပလောက်ဝမြို့နယ်ပေါ့နော်ချင်းပြည်နယ်အတွင်းမှာပဲဖြစ်ဖြစ်ဒီပလောက်ဝမြို့မှာပဲဖြစ်ဖြစ်သူကသူ့ရဲ့ပညာကိုပြန်ပြီးတော့ပေါ့နော်အသုံးချကြင်ပါတယ်ဆိုပြီးသူကပြောပြလာပါတယ်သူ့ကိုပညာသင်ဈေးထောက်ပံ့ပေးဖို့ဆက်သွယ်မယ်ဆိုလို့ရှိရင်သူ့ရဲ့လက်ကင်ဖုန်းနံပါတ်ပေါ့နော် 3925960304ကိုဆက်သွယ်နိုင်ပါတယ်ဖုန်းနံပါတ်ကိုနောက်တစ်ချိန်ထပ်ပြောပေးပါမယ်ရှင်ဖုန်းနံပါတ် 3925960304ကိုဆက်သွယ်နိုင်ပါတယ်သူ့ရဲ့အီးမေးလ်ကိုဆက်သွယ်မယ်ဆိုရင် stephenkhai.199@gmail.com ကိုဆက်သွယ်နိုင်ပါတယ်ဆက်လုံးပေါင်းပေးရမယ်ဆိုလို့ရှိရင် stephenkhain.199@gmail.com ဖြစ်ပါတယ်ကိုခိုင်ဝင်းရှင်ရှင်ရဲ့ပညာသင်ဈေးတွေလည်းရရှိပါစေလို့ကျွန်တော် RFA ကဆုတောင်းပေးလိုက်ပါတယ်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာလည်းဘလို့အကြောင်းအရာမျိုးတွေကိုတင်ပြပေးမလဲဆိုတာကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်